ရန်ပုံငွေအကြီးအကျယ်လိုအပ်နေတဲ့ကိစ္စဖြစ်ရှင်းနိုင်ရေးအတွက်လာမယ့်ဇာတာပိုင်းနေ့မှာနိုင်ငံတကာအလှူရှင်ညီလာခံကိုအွန်လိုင်းကနေကျင်းပမယ်လို့ကုလသမဂ္ဂကထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံတွင်မှာရောနိုင်ငံကျင်းပမှာပါထွက်ပြေးခိုလုံနေကြရတဲ့ရိုဟင်ဂျာတွေအတွက်လူသားချင်းစာနာထောက်ကူမှုအကူအညီရေးပေါ်လိုအပ်ချက်ကိုဖြည့်ဆည်းနိုင်ရေးအတွက် ကုလသမဂ္ဂဒုက္ခသည်များဆိုင်ရာရုံး UNHCR ကအင်ကာနီမှာပြောဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်ကဒုက္ခသည်တွေအတွက်လူသားချင်းစာနာမှုအကူအညီတွေဖူလွန်အောင်ပေးအပ်နိုင်ဖို့ဒေါ်လာ100,000ကျော်ရရှိရေးကုလသမဂ္ဂကပန်ကြားထားတာပါ။ဒါပေမဲ့လည်းရန်ပုံငွေထက်ဝင်မှုကအကြီးအကျယ်နည်းနေပြီးအခုချိန်ထိရထားတဲ့ရန်ပုံငွေဟာပန်ကြားထားတဲ့ပမာဏရဲ့ထက်ဝက်တောင်မပြည့်ဘူးလို့ UNHCR ပြောကွင်းရကပြောပါတယ်။ ဇာတာပိုင်းနဲ့အွန်လိုင်းကလုံးမဲ့ညီလာခံကိုတော့ UNHCR American Britain နဲ့ဥရောပသမဂ္ဂတို့ပူးရဲကမကထလုံးမှာပါ။ဒုက္ခသည်တွေအတွက်အရေးပေါ်လိုအပ်ချက်တွေအများပြားရှိနေချိန်မှာကိုဗစ်-19ကပ်ဘေးကြောင့်နောက်ထပ်အခက်အခဲတွေထပ်ဖြစ်ရတဲ့အကြောင်းနဲ့နိုင်ငံမဲ့ဖြစ်ပြီးအိုးအိမ်စွန့်တင်းရှောင်နေကြရသူတွေအရေးဖြည့်ရှင်းဆောင်ရွက်ဖို့ဇာတ်ရိုးကြိုးစားကြဖို့နဲ့နိုင်ငံတကာအသိုင်းအဝိုင် ဒုက္ခတွေကိုအကောင့်အထည်မပေါ်သေးပါဘူးရှင်။